ဂျပန်နိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလွန်ခဲ့တဲ့24နိုင်ရက်အတွင်းငလျင်လှုပ်ခဲ့ပါတယ်။ဒါပေမဲ့တည်ကြည်ထိခိုက်ဒဏ်ရာရတဲ့သတင်းတွေတော့မရှိပါဘူး။ဒီကနေ့မနေ့စစောပိုင်းမှာတော့တိုကျိုမြို့မှာအင်အား 6% ငလျင်လှုပ်သွားပြီးမဲ့အပြည့်အစုံမရှိပါဘူး။နာမီတန်နိုင်ငံတကာလေဆိပ်ကလေယာဉ်ပြင်းလက်နှလန်းကိုတော့စစ်ဆေးဖို့ရာယူပိတ်ထားတဲ့အကြောင်းဂျပန်ရုပ်မြင်သံကြားကပြောတာကို Reuters သတင်းဌာနကကိုးကားဖော်ပြပါတယ်။ငလျင်ဟာတိုကျိုမြို့အရှေ့မြောက်ဘက်36မိုင်အကွာမြေအောက်မှာလှုပ်သွားတာလို့ကြေညာသူတွေကပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဆူမတ်ထရာကျွန်းအနောက်ဘက်ကမ်းလွန်မှာအင်အား 6% ရဲ့ငလျင်မနေ့ကလှုပ်ခဲ့ပါတယ်။